အမေရိကန်ပြည်တော်စုမှကျောင်းသွားတက်မဲ့မြန်မာကျောင်းသားတွေရဲ့ကျောင်းသားဗီဇာ F1 student visa လျှောက်လွှာတွေအတွက်လူတွေ့အင်တာဗျူးအစီအစဉ်ကိုဒီလနှောင်းပိုင်းမှာပြန်စတော့မယ်လို့ရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာပါတယ်။ယဉ်ကျေးမှုနဲ့ပညာရေးဆိုင်ရာနှီးနှောဖလှယ်ရေးအစီအစဉ်တွေစီစဉ်ပံ့ပိုးမှုအပါအဝင်မြန်မာလူထုရဲ့စံတားလူလားမှုဖြစ်တဲ့တောက်ပတဲ့အနာဂတ်တစ်ခုအတွက်အားပေးပံ့ပိုးသွားဖို့ရည်တံကတိပြုထားပါတယ်လို့လည်းတန်ယုံထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအနေနဲ့အမေရိကန်ပြည်တော်စုမှာပညာဆက်ပြီးစီးပူးသင်ယူနိုင်တဲ့အခွင့်အလမ်းရသင့်ပါတယ်လို့လည်းတန်ယုံ Facebook မှာရေးထားပါတယ်။ကျောင်းသားဗီဇာလျှောက်ဖို့စိတ်ဝင်စားတဲ့ကျောင်းသားတွေအနေနဲ့လိုအပ်ချက်တွေကိုတန်ယုံရဲ့အင်တာနက်ဆာမျက်နှာမှာဝင်ကြည့်နိုင်ပါတယ်။ COVID-19 ကာယောဂါကြောင့်အမေရိကန်နိုင်ငံသားရေးဌာနရဲ့ညွှန်ကြားချက်အရ2020ပြည့်နှစ်မတ်လကတည်းကကျောင်းသားဗီဇာလျှောက်လာတဲ့အတွက်လူတွေ့မေးမြန်းတာကိုအမေရိကန်တန်ယုံကဆိုင်းငံ့ထားခဲ့တာပါ။အခုတော့နိုင်ငံသားရေးဌာနရဲ့ညွှန်ကြားချက်အသစ်အရCOVID-19 ဆိုင်ရာစီကံတမတ်ချက်တွေနဲ့အညီကျောင်းသားဗီဇာအတွက်တိစုံမင်းမြန်းနာကိုပြန်လုပ်တော့မှာဖြစ်ပါတယ်။